Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ19ရက်တနင်္ဂနွေနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ19.25နဲ့25ရောကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မသင်္ကီထိုက်ပါဇင်ဘာဘွေခေါင်းဆောင်ကိုဒီကနေ့ပါတီညီလာခံကနေဖယ်ရှားပြစ်မယ်လို့အများကခန့်မှန်းထားကြပါတယ်။မြန်မာနိုင်ငံအတွင်းမတည်ငြိမ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုပါထိခိုက်ရတဲ့အကြောင်းတရုတ်နိုင်ငံသားဝန်ကြီးဝမ်ယီကပြောဆိုပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြည်နာဆင်ကြမယ်သတင်းလွှာတွေထဲမှာတော့
နာပြောတဲ့ရဝန်းပေါ့နော်ပိုလန်မကရေလမ်းမကောကုန်းလမ်းမကောဗမာပြည်ကမုတ်ချဖြတ်မှာအဲ့ဒါကြောင့်မလို့ဗမာပြည်ကိုပို့ပြီးတော့ထဲထဲဝင်ဝင်ပို့လှူရှားနေပုံရတယ
်တရုတ်မြန်မာရေးကျွမ်းကျင်သူဒေါက်တာလာကျော်စောပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်ဒါအပြင်မိထီလာဘက်ကကားတစ်စီးထဲမှာလူသေအလောင်းတွေ့ရှိတဲ့အကြောင်းတခါ2018ခုနှစ်မှာတုတ်ကွေးယောဂါဆိုကြီးဖြစ်ပွားတဲ့နှစ်တရာပြည့်တော်မယ့်အကြောင်းနဲ့ကန့်ကွက်ဆန္ဒပြပွဲတွေမှာအသုံးပြုကြတဲ့ပိုစတာတွေနှစ်ဖူးစည်းစာတမ်းတွေကိုဖန်တီးတဲ့အမှုပညာလက်ရအကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုက်တဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်။ဇင်ဘာဘွေခေါင်းဆောင်ရောဘတ်မူဂါဘီရဲ့မိခင်ပါတီဇနူး PF ကဒီကနေ့တနင်္ဂနွေနေ့မှာတွေ့ဆုံဆွေးနွေးနေကြပြီးနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့သမ္မတမူဂါဘီကိုဖယ်ရှားပြစ်မယ်လို့အများကခန့်မှန်းနေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းသမ္မတမူဂါဘီရာထူးကထုတ်ပြစ်လိုက်တဲ့ဒုသမ္မတအင်မာဆွန်မက်ဂဝါကိုပါတီစည်းဝေးပွဲမှာရာထူးပြန်လည်အနှစ်မယ်လို့ခန့်မှန်းထားကြသလိုသမ္မတမူဂါဘီရဲ့ဇနီးတဲ့ Grace Mugabe ကိုတော့ဇနူးပြည်ပါတီရဲ့အမျိုးသမီးအဖွဲ့ခေါင်းဆောင်အဖြစ်ကဖယ်ရှားပြီးပါတီကနေပါထုတ်ပြစ်နိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။သမ္မတကိုဆွဆွဲပစ်တင်မှုလည်းဖြစ်နိုင်ခြေရှိတယ်လို့အတိုက်ခံဘက်ကလွှတ်တော်စော်အေးမှုက AP သတင်းအေဂျင်စီကိုပြောပါတယ်။အတိုက်ခံ MDCT နဲ့ဇနူးဖြဲပါတီတို့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းဆွေးနွေးထားတဲ့အကြောင်းအတိုက်ခံပါတီခေါင်းဆောင်ကပြောပါတယ်။အင်္ဂါနေ့မှမှမူဂါဘီမပြုတ်ဘူးဆိုရင်တော့မနက်မိုးလင်းလာနဲ့သမ္မတကိုဆွဆွဲပစ်တင်မှုလုပ်ငန်းစဉ်စပစ်ဖို့တရားသလောက်ရှိတယ်လို့လည်းအတိုက်ခံပါတီခေါင်းဆောင်ကပြောပါတယ်။သမ္မတမူဂါဘီနှုတ်ထွက်ပြီးနိုင်ငံတော်ဝန်ဆန္ဒပြတောင်းဆိုမှုတွေရှိနေတဲ့အတော်အတွင်းမနေ့စနေနေ့ကတော့ဇီမာဘွေပြည်သူထောက်နဲ့ချီပြီးမြို့တော်ဟာရီယာကလမ်းမရီဘောထရက်ချီတက်ခဲ့ကြတာမှတချို့ကတော့သမ္မတမူဂါဘီရဲ့အစိုးရအိတ်တော်ကိုဥတီချစ်တက်ခဲ့ကြပါတယ်။အစိုးရအိတ်တော်မှာသမ္မတမူဂါဘီကိုနေအကျဲချုပ်ချထားပြီးရာထူးကနှုတ်ထွက်ဖို့စိတ်ဆက်ဆွေးနွေးနေတာဖြစ်ပါတယ်ရှင်
။လန်ဒန်ဝန်ကြီးချုပ်ဖြစ်ကနေအခုလစောပိုင်းမှာနှုတ်ထွက်ခဲ့တဲ့ဆိုင်ယက်ဟာရီရီကရှေ့လာမယ့်ဗဟုသုနေ့ကျရင်လန်ဒန်နိုင်ငံဘေရုတ်မြို့ကိုပြန်မာဖြစ်ပြီးဆော်ဒီအာရေဗျာနိုင်ငံမှာသူနှုတ်ထွက်တယ်လို့ကြေညာရတဲ့အကြောင်းရင်းကိုရှင်းပြမယ်လို့ပြောလိုက်ပါတယ်။ပြည်သူ့သမ္မတအမန်နျူအယ်မက်ခရွန်နဲ့ပဲရစ်မြို့ကသမ္မတနန်းတော်မှာစနေနေ့ကတွေ့ဆုံစဉ်မစ္စတာဟာရီရီကအဲ့လိုပြောကြားခဲ့တာပါပြည်သူ့သမ္မတမက်ခရွန်ကလေဗနွန်နိုင်ငံအရှုပ်ထွေးမှာမစ္စတာဟာရီရီရဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့ကူညီပေးဖို့ကမ်းလှမ်းခဲ့တာဖြစ်ပါတယ်ခင်ဗျားတို့ဒီအတိုင်းကျွန်တော်ယာရုကနေနှုတ်ထွက်ထားပြီးဒီကိစ္စကိုလေဗနွန်နိုင်ငံမှာပြောမှာဖြစ်ပါတယ်ကျွန်တော်အနေနဲ့ဗုဒ္ဓဦးနေ့မှာလုံမဲ့လေဗနွန်လွတ်လပ်ရေးအခမ်းအနားကိုတက်ရောက်မှာပါလေဗနွန်နိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးသမ္မတနဲ့တွေ့ပြီးတဲ့အချိန်ကြားမှာကျွန်တော်ရဲ့အခန်းကဏ္ဍဘယ်လိုရှိလဲဆိုတာသိနိုင်မှာဖြစ်တယ်ဆိုပြီးတော့မစ္စတာဟာရီရီကပြောပါတယ်မစ္စတာဟာရီရီကသူဝန်ကြီးချုပ်ယာရုကနေနှုတ်ထွက်ကြောင်းကိုပြီးခဲ့တဲ့နိုဝင်ဘာ4ရက်နေ့ကဆော်ဒီရုပ်သံလိုင်းကနေကြေညာခဲ့တာကြောင့်လေဗနွန်နိုင်ငံရဲ့အခြေအနေတွေကရှုပ်ရှုပ်ထွေထွေဖြစ်ခဲ့ပါတယ်သူယာရုကနေနှုတ်ထွက်ရတာဟာအီရန်နဲ့ဟစ်ဘိုလာအဖွဲ့ကြောင့်ဖြစ်ပြီးတော့သူ့ရဲ့အသက်အန္တရာယ်ကိုစိုးရိမ်တယ်လို့လည်းအဲဒီတုန်းကပြောခဲ့ပါတယ်အမေရိကန်သမ္မတအင်ဂျီရောကစနေနေ့မှာထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့လေဗနွန်နဲ့ Syria နိုင်ငံအရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ American သမ္မတ Donald Trump နဲ့ပြင်သစ်သမ္မတတို့စကားပြောခဲ့ကြပြီးတော့နှစ်ဦးစလုံးကတော့ဒေသတွင်းမတည်မငြိမ်ဖြစ်အောင်လုပ်နေတဲ့ Hezbollah နဲ့ Iran နိုင်ငံတို့ကိုတံပြန်နိုင်ဖို့အတွက်မဟာမိတ်တွေနဲ့တွဲပြီးလှုပ်ဖို့လိုအပ်တယ်ဆိုတာကိုသဘောတူခဲ့ကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ
ရုရှားဘာသာနဲ့ထုတ်ဝေတဲ့ Forbes Magazine ရဲ့ Editor Paul Kelnikov ကို2004ခုနှစ်ကအသေးပြစ်သက်ခဲ့သူလို့တန်တရာရှိထားသူအမျိုးသားတဦးကိုဖမ်းဆီးထားတဲ့အကြောင်းယူကရိန်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။တန်တရာရှိထားသူအမျိုးသားကိုမြို့တော်ခီးယက်မှာဖမ်းဆီးခဲ့တဲ့အကြောင်းယူကရိန်းလုံခြုံရေးဌာနကမနေ့စနေနေ့ကကြေညာချက်ထုတ်ခဲ့ပြီးအဲ့ဒီအမျိုးသားကိုတခြားလူသတ်မှုတွေနဲ့ပါအလိုရှိနေတာဖြစ်တယ်လို့ဖော်ပြပေမဲ့လို့ဘယ်သူဘယ်ဝါဆိုတာကိုတော့ဖော်ပြမထားပါဘူး Post Magazine ရဲ့ရုရှားဘာသာထုတ်စာဆောင်ရေး Editor ချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Klimnikov ကို2004ခုနှစ်ဇူလိုင်လ9ရက်နေ့ကရုရှားနိုင်ငံမော်စကိုမြို့တော်ကသူ့ရုံးရဲ့ပြင်ပမှာခေါင်းကိုတနက်နေ့ပစ်ခတ်ခံခဲ့ရတာဖြစ်ပါတယ်။ဒဏ်ရာရီနဲ့ဆေးရုံရောက်ပြီးမကြခင်မှာပဲသူသေဆုံးသွားတာဖြစ်ပါတယ်ရှင်။
ဗင်နီဇူလာတိုက်ခန့်ခေါင်းဆောင်အဖြစ်နဲ့နှစ်ပေါင်းများစွာယက်တီလာခဲ့သူအန်တိုနီယိုလက်ဒက်စမာဟာစပိန်ဝန်ကြီးချုပ်မာရီယာနိုရာဂျွိုင်းနဲ့စပိန်နိုင်ငံမက်ဒရစ်မြို့မှာစနေနေ့ကတွေ့ဆုံခဲ့ပါတယ်။သူဟာကာရာကတ်စ်မြို့မှာနေအိမ်ကျေကျုပ်ချထားတာကနေထွက်ပြေးလွတ်မြောက်ခဲ့ပြီးတဲ့နောက်ကိုလံဘီယာနိုင်ငံကနေစပိန်နိုင်ငံကိုစနေနေ့အစောပိုင်းမှာရောက်လာခဲ့တာပါ။သူတို့နှစ်ဦးတွေ့ဆုံဆွေးနွေးတာနဲ့ပတ်သက်ပြီးတော့နှစ်ဖက်စလုံးကထုတ်ပြန်ပြောဆိုခြင်းတော့မရှိခဲ့ပါဘူး။လက်ဒက်စမာဟာကိုလံဘီယာနိုင်ငံကနေမထွက်ခွာခင်မှာတော့သူ့အနေနဲ့ဗင်နီဇူလာနိုင်ငံမှာနိုင်ငံရေးလက်ခွင့်ရဖို့အတွက်တိုက်ပွဲဝင်ဖို့တကမ္ဘာလုံးကိုလှည့်လည်သွားလာဖို့စီစဉ်နေတယ်ဆိုပြီးပြောပါတယ်။ကာရာကတ်စ်မြို့တော်ဝန်ဟောင်းလည်းဖြစ်တဲ့လက်ဒက်စမာဟာကိုလံဘီယာသမ္မတဟွန်မန်နီယောဆန်တိုစ်နဲ့လည်းတယ်လီဖုန်းနဲ့စကားပြောခဲ့ပြီးတော့ကိုလံဘီယာသမ္မတကသူ့ကိုထောက်ခံကြောင်းပြောကြားခဲ့ပါတယ်။ဗင်နီဇူလာနိုင်ငံဟာကြောက်ထဲကြကနေအခြေအနေမဟုတ်ပါဘူး။ကြောက်ထဲကိုရောက်နေပြီးတော့ပြိုလဲနေပါပြီလို့စပိန်နိုင်ငံမက်ဒရစ်မြို့လေဆိပ်ကိုဆက်ရောက်စင်မှာလက်ဒက်စမာကပြောခဲ့ပါတယ်။အနာသိမ့်မှုကြံစီတဲ့ဆိုပြီး2015ခုနှစ်ကလေးကနေအခြေချုပ်ကြခံနေရတဲ့လက်ဒက်စမာကသူ့အနေနဲ့ရဲကင်းစခန်းတွေနဲ့စစ်တပ်ကင်းစခန်းတွေကိုဖျက်ပြီးတော့ဗင်နီဇူလာနိုင်ငံကနေကိုလံဘီယာကိုတောက်ကြနေမှာထွက်ပြေးခဲ့တာဖြစ်တယ်လို့ပြောပါရယ်ကိုလံဘီယာလူဝင်မှုကြီးကြပ်ရေးအရာရှိတွေကတော့လက်ဒက်စမာဟာကိုလံဘီယာနိုင်ငံကိုတရားဝင်ဝင်ရောက်ခဲ့တာဖြစ်တယ်ဆိုပြီးတော့ပြောပါရယ်ခင်ဗျာ
ယူအေဗီကအတန်ညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရပါတယ်ရှင်။ရိုဟင်ဂျာအရေးဖြည့်ရှင်တဲ့နေရာမှာတရုတ်ဘက်ကပါဝင်ဆောင်ရွက်လိုတယ်လို့ပြောဆိုထားတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီဟာဒီကနေ့မှာတော့မြန်မာခေါင်းဆောင်တွေနဲ့တီးခြားတွေ့ဆုံဆွေးနွေးခဲ့ပါတယ်။သမ္မတဦးထင်ကျော်နဲ့တီးတန့်တွေ့ဆုံခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့လည်းတွေ့ဆုံပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ပြီးမြန်မာနိုင်ငံကိုလာရောက်တဲ့တရုတ်နိုင်ငံခြားရေးဝန်ကြီးကမနေ့စနေနေ့တုန်းကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားရိုဟင်ဂျာမွတ်စလင်တွေကိစ္စကိုဖြေရှင်းဆောင်ရွက်တဲ့နေရာမှာဘင်္ဂလားဒေ့ရှ်နိုင်ငံမှာအမှန်တကယ်လိုအပ်ချက်နဲ့အညီရေးပေါ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေထောက်ပံ့မှုနဲ့ပါဝင်ဆောင်ရွက်မယ်လို့ပြောဆိုခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကနောက်ထပ်ဒုက္ခသည်တွေအုံနဲ့ကျင်းနဲ့ထပ်ပြီးမထွက်အောင်မြန်မာဘက်မှတိုက်ခိုက်မှုတွေရပ်အောင်လုပ်ဖို့ဘင်္ဂလားဒေ့ရှ်နဲ့ညှိနှိုင်းအပြေရှာဖို့မြန်မာကိုပြောဆိုထားပြီးသားဖြစ်တယ်လို့လည်းတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကအခုလိုပြောဆိုသွားပါတယ
်我们相信在国际社会的支持和协助之下孟缅双方一定能够通过协商。
တရုတ်အပါအဝင်ဒီကိစ္စအပေါ်ဆွေးရင်ကြသူအလုံးရဲ့ပူးတွဲဆောင်ရွက်မှုတွေကြောင့်တိုက်ခိုက်မှုတွေရပ်ဆဲသွားပြီးတင်းမာမှုတွေပြေလျော့သွားတာကိုတွေ့ကြရပြီးဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံတွေ့ဆုံဆွေးနွေးမှုတွေအချိန်ငယ်ကျင်းပခဲ့ပြီးဒုက္ခသည်တွေဌာနေပြန်ရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့သဘောတူညီချက်တခုရမယ်လို့ခန့်မှန်းထားတဲ့အကြောင်းနဲ့ဒီထိုးတက်မှုကိုတရုတ်အနေနဲ့ဝမ်းသာကြိုဆိုကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။မြန်မာနိုင်ငံတွေ့မတည်ငြိမ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံမှရောဒေသတွင်းကိုပါတက်ရောက်ခဲ့ရပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအရေးပေါ်လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးအပ်ပြီးဒီအခက်အခဲကိုကျော်လွှားနိုင်ခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်ရဲ့ဆောင်ရွက်ချက်တွေအတွက်တရုတ်ဘက်ကကျေးဇူးတင်ရှိတဲ့အကြောင်းလဲတရုတ်နိုင်ငံခြားရေးဝန်ကြီးကပြောဆိုသွားပါတယ်ရှင်
။ဥရောပသမဂ္ဂနိုင်ငံခြားရေးအမူဝါဒအကြီးအကဲဖက်ဒရီကာမိုဂရီနီနဲ့တခြားနိုင်ငံခြားရေးဝန်ကြီးတွေဒီကနေ့တနင်္ဂနွေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာကျင်းပမဲ့အာရှဥရောပဆွေးနွေးပွဲတက်ရောက်ဖို့နေပြည်တော်ကမတော်ခင်ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဝင်ရောက်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကုတုပလောင်ဒုက္ခသည်စခန်းကိုဝင်ရောက်ပြီးရိုဟင်ဂျာအမျိုးသမီးတွေနဲ့တွေ့ဆုံခဲ့တဲ့ဥရောပသမဂ္ဂနိုင်ငံခြားရေးရာမိုရာဂျီကေဖက်ဒရီနီမိုဂရီနီကတော့
So more than putting pressure I would say that it's our approach has always been and will continue to be to offer
PRPR ရဲ့စာရင်စိတ်သက်ညှိနှိုင်းမှုတွေဆက်လက်လှုပ်ဆောင်ဖို့အတွက်ကိုပို့ပြီးချင်းကပ်လှုပ်ဆောင်နေတဲ့အကြောင်းအပြေရှားနိုင်ဖို့အတွက်အာဏာပိုင်တွေမှာတာဝန်ရှိတဲ့အကြောင်းအထူးသဖြင့် Kofi Annan Commission ရဲ့အကြံပြုချက်တွေလိုမျိုးနိုင်ငံတကာကအဆိုပြုထားတဲ့ဖြေရှင်းချက်တွေဖြစ်ကြောင်းနဲ့ဒေါက်ဆန်းစုကြည်အနေနဲ့လည်းဒါကိုအကောင့်ထဲပို့ဖို့ကတိပြုထားကြောင်းပြောဆိုခဲ့ပါတယ် ဥရောပနိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတချို့လည်းဒီကနေ့ရွန်ဂျာဒုက္ခသည်စခန်းကိုအတူသွားရောက်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာနေရတာကျင်းပမဲ့ဆွေးနွေးပွဲမှာလည်းဒုက္ခသည်တွေအတွက်နိုင်ငံကအထောက်ပံ့တွေကိုဆွေးနွေးဖို့ရှိနေပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံရဲ့လူငယ်ခရစ်ကက်အသင်းဟာအာရှခရစ်ကက်ချန်ပီယံဖြစ်သွားပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာတင်းင်းကနေနေကကျင်းပတဲ့အသက်16နှစ်အောက်အာရှဖလာခရစ်ကက်ပြိုင်ပွဲဖိုင်နယ်မှာအာဖဂန်နစ္စတန်လူငယ်အသင်းကပါကစ္စတန်လူငယ်အသင်းကိုအနိုင်ရပြီးတော့အာရှချန်ပီယံဖြစ်သွားတာဖြစ်ပါတယ်။ဒါဟာအာဖဂန်လူငယ်အသင်းအနေနဲ့အသက်16နှစ်အောက်အာရှဖလာကိုပထမဆုံးအကြိမ်ရတာဖြစ်ပါတယ်ရှင်။
အာဂျင်တီးနားရေတပ်ကသူတို့အနေနဲ့အောင်မြင်မှုမရခဲ့တဲ့ဂျူရုကနေဆက်သွယ်မှုခုနှစ်ခုကိုထောက်လှမ်းရရှိခဲ့တယ်လို့စနေနေ့နောက်ပိုင်းမှာပြောကြားလိုက်ပါတယ်။ဒါဟာအခုသတင်းမှအစောပိုင်းကပျောက်ဆုံးသွားခဲ့တဲ့ရင်းငုံသင်္ဘောရဲ့ရေတပ်သားတွေစီကပို့တာဖြစ်နိုင်တယ်လို့ပြောပါတယ်။ဒီဂျူရုဆက်သွယ်မှုတွေဟာ ARA စန်ဟွန်ရင်းငုံသင်္ဘောဘော်ကရေတပ်သားတွေစီကနေဖြစ်နိုင်ကြောင်းဒါဟာအဲ့ဒီရင်းငုံသင်္ဘောမှာပါတဲ့ရေတပ်သား44ယောက်ကဆက်သွယ်မှုပြန်ရဖို့ကြိုးစားတဲ့လက္ခဏာဖြစ်တဲ့ဆိုပြီးတော့တာဝန်ရှိသူတွေဘက်ကရှုမြင်ထားကြအောင်အာဂျင်တီးနားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမှတ်သိညီထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေဘက်ကိုရတိုက်ထုတ်လင်းပေးပါမယ်။ရခိုင်အရေးနိုင်ငံတကာဖိအားတွေနဲ့မြန်မာနိုင်ငံရင်ဆိုင်နေရချင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးမြန်မာနိုင်ငံကိုရောက်လာတဲ့အပေါ်တရုတ်မြန်မာနှစ်နိုင်ငံကြားခိုင်မာတဲ့ရင်းနှီးမှုနဲ့တရုတ်ရည်တည်မှုကိုပိုပြတာတဲ့သဘောဖြစ်တယ်လို့ရင်းနှီးမြှုပ်နှံမှုစီမံကိန်းတွေအတွက်တရုတ်အစိုးရဘက်ကပိုချင်းကပ်လာတဲ့သဘောလို့လည်းတရုတ်မြန်မာအရေးလှလသူတွေကသုံးသပ်ကြပါတယ်။မြန်မာနိုင်ငံသားရဲ့ဝန်ကြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံခဲ့တဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးမြန်မာခီးစဉ်ပေါ်သုံးသပ်ချက်အမြင်တွေကိုမဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်မြန်မာနိုင်ငံကိုရောက်ရှိလာတဲ့တရုတ်နိုင်ငံနိုင်ငံသားရေးဝန်ကြီးဝမ်ဂျီနဲ့မြန်မာနိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့နေပြည်တော်မှာဒီကနေ့တွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံမှုအတွင်းမှာတော့အဓိကမြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားနှစ်နိုင်ငံဆက်ဆံရေးပူးပေါင်းဆောင်ရွက်ရေးနောက်ရက်ဝင်းနဲ့ပိုလန်မှာလမ်းကြောင်းစီမံကိန်းနောက်မြန်မာနိုင်ငံဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရခိုင်ပြည်နယ်အရေးကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။မြန်မာပြည်ခီးစဉ်မတိုင်ခင်မှာတော့တရုတ်နိုင်ငံနိုင်ငံသားရေးဝန်ကြီးဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်ပြီးတော့ဘင်္ဂလားနယ်စပ်ဘက်တင်းရှောင်လာတဲ့မွတ်စလင်ဒုက္ခသည်တွေရဲ့အရေးနှစ်နိုင်ငံဆွေးနွေးခဲ့ကြပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အရေးမှာလူခွေချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့စိုးရိမ်ချက်တွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့မြန်မာနိုင်ငံပေါ်ပြစ်တင်ရှုံချမှုတွေနဲ့အရေးယူတန်းခတ်မှုတွေပြုလုပ်တဲ့ဖိအားတွေနဲ့ရင်ဆိုင်နေရချိန်မှာမြန်မာနိုင်ငံကိုတရုတ်နိုင်ငံသားရေးဝန်ကြီးရောက်လာတဲ့အပေါ်တရုတ်စိုးရရဲ့အိမ်နီးချင်းအပေါ်ခိုင်မာတဲ့တန်တမာရေးရည်တည်မှုတွေနဲ့ဒေသတွင်းတည်ငြိမ်အောင်ဝိုင်းဝန်းဆောင်ရွက်မှုကိုပြသရာရောက်တယ်လို့တရုတ်နိုင်ငံအခြေဆိုင်တရုတ်မြန်မာအရေးလေးလာကဲခတ်သူဒေါက်တာလှကျော်စောကသုံးသပ်ပါတယ
်တရုတ်ကဲအခုလောလောဆယ်နိုင်ငံတကာဒီပလိုမေစီပေါ့ဗျာနိုင်ငံရေးရာသူတို့ policy တွေကတော့လက်ဦးမှုရှိရှိနဲ့ခတ်တွတ်တွတ်လှုပ်လာတာပဲအဲ့တော့ဗမာပြည်အရေးကဗမာပြည်ကငြိမ်းချမ်းရေးရကိုရရမယ်လို့သူတို့ကတွတ်ထားတယ်လေဗမာပြည်မငြိမ်းချမ်းရင်တော့ကြာဆုံးနိုင်ငံကြီးဖြစ်မယ်လို့သူတို့ပြောထားတာရှိတယ်နောက်နိုင်ငံသားရေးဝန်ကြီးဝန်ကြီးကကျမတတိထားမိတာဒေါအောင်ဆန်းစုကြည်တို့ NLD နိုင်နိုင်ချင်းကိုဗမာပြည်ကိုသွားပြီးပထမဦးဆုံးတွေ့တဲ့နိုင်ငံသားရေးဝန်ကြီးပဲအဲတဘောကတော့ NLD အစိုးရကိုသူတို့ထောက်ခံမယ်ဆိုတဲ့တဘောအစိုးရပြထားတဲ့လူကြီးဖြစ်တယ်အဲဒါကြောင့်ဒေါအောင်ဆန်းစုကြည်နဲ့လည်းပုံကိုရေးရရင်းနှီးနေကြပုံရတယ်အဲတော့ဒါကိုဆက်လက်ပြီးတော့အခုဘင်္ဂလားဒေ့ရှ်အရေးကတော်တော်အရေးကြီးနေတာဖြစ်တာဟုတ်နော်နိုင်ငံတကာရဲ့ဖိအားနဲ့ပါနေအဲဒါကိုခံနိုင်ဖို့အတွက်သူသွားကူညီတယ်လို့ထင်ရပါတယ
်ဒါအပြင်ရခိုင်ပြည်နယ်အတွင်းတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုစီမံကိန်းတွေအကောင့်ထဲဖော်နေခြင်းလည်းဖြစ်တဲ့အတွက်နယ်မြေတွင်းမှာတည်ငြိမ်အေးငြိမ်မှုရှိအောင်နဲ့ဒေသတွင်းဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုတရုတ်မြန်မာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေအတွက်လည်းနှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးကြတာဖြစ်တယ်လို့ဒေါက်တာလှကျော်စောကရှုမြင်ပါတယ
်သူတို့ပြောတဲ့ထဲမှာလည်းအဲရခိုင်အရေးကိုသူတို့ကူညီပြီးဖြေရှင်းပါမယ်လို့ပြောတယ်နောက်တစ်ချက်ကလည်းရခိုင်မှာသူတို့ရဲ့ရင်းနှီးမြှုပ်နှံမှုတွေကအများကြီးလေရှေ့လျှောက်လုပ်မဲ့ဟာလည်းရှိတယ်ရေနံပိုင်လိုင်းနဲ့ gas ပိုင်လိုင်းအပြင်မြေထားလမ်းတို့ကားလမ်းတို့ဖောက်ဖို့အစီအစဉ်တွေပါရှိတယ်အဲ့တော့အဲ့ဒီဟာတွေအတွက်ပါတခါတည်းဆွေးနွေးတယ်ထင်တယ်နောက်တစ်ခုကခုနပြောတဲ့ရဝန်းပေါ့နော်ပိုလန်မှာကရေလမ်းမကောကုန်းလမ်းမကောဗမာပြည်ကမုတ်ချဖြတ်မှာ အဲ့ဒါကြောင့်မလို့ဗမာပြည်ကိုပို့ပြီးတော့ထဲထဲဝင်ဝင်ပို့လှုပ်ရှားနေပုံရတယ
်အဓိကကတော့မြန်မာနိုင်ငံဖော်ဆောင်နေတဲ့ငြိမ်းချမ်းရေးဖြစ်စဉ်အတွင်းမှာတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုနဲ့တရုတ်မြန်မာနှစ်နိုင်ငံကြားပြည်ပြတ်မှုမရှိသေးတဲ့မြစ်ဆုံလို့စီမံကိန်းကြီးတွေအတွက်လည်းနှစ်နိုင်ငံကြားထိပ်ပိုင်းကောင်းဆောင်တွေပို့ပြီးတော့မှဆွေးနွေးမှုတွေလုပ်လာတာဖြစ်တယ်လို့လည်းမြန်မာရေးလေလာတုံ့တက်နေတဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကလည်းတုံ့တက်ပါတယ
်တရုတ်နဲ့ဗမာရဲ့ဆက်ဆံရေးကတော့တရုတ်မြန်မာနယ်စပ်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အရေးကိစ္စတွေကိုတရုတ်ကကူညီမှလာလဲတတိယရောက်ဒီငငယ်ရနိုင်မယ်ဆိုတဲ့အချက်ရဲ့အခုနောက်ဆုံးဒီရခိုင်မှာဖြစ်တဲ့ကိစ္စကုလသမဂ္ဂမှာတရုတ်ရဲ့ရည်တည်ချက်ရဲ့ဒါတွေကိုထောက်လိုက်တဲ့အခါကျတော့သူတို့ကူညီတင်တာကိုလည်းတတိယရောက်เนาะစိတ်ပါလက်ပါကူညီတယ်လို့တစ်ဖက်ကလည်းသူတို့လိုချင်တဲ့ဟာပေါ့เนาะဒီကျွန်တော်အဝေးကြီးကားလမ်းမရထားလမ်းမဖောက်မယ်နောက်ပြီးတော့ရခိုင်ကနေပြီးတော့ထွက်ပေါက်ရှာမယ်နောက်တစ်ခါမြစ်ဆုံရေအားဖြင့်စီမံကိန်းကိစ္စနဲ့ပတ်သက်ပြီးတော့ထွက်ပေါက်တစ်ခုเนาะအဖြေတစ်ခုရှာမယ်စသဖြင့်ပေါ့ဗျာတန်းတန်းဖြစ်နေတဲ့ကိစ္စတွေဒီအချိန်မှာသူကတော့ပြောဖို့ဆိုဖို့အခွင့်ကောင်းလို့ဒီစားမှာပဲအဲ့ဒါကြောင့်မလို့သူလာတယ်လို့ထင်ပါတယ်။တောင်သာစုကြည်နဲ့တိုင်ပင်ပြီးတဲ့အခါကြာလို့ရှိရင်ခုနကြီးမြင့်ညွန်နံမှုတွေကပြည်သူလူထုရဲ့နေထိုင်မှုဘဝတွေကိုတက်ရောက်နဲ့ညွန်နံမှုတွေလာလိမ့်မယ်လို့ထင်တယ်
။ဒီကနေ့တွေ့ဆုံတဲ့မြန်မာနိုင်ငံသားရေးဝန်ကြီးနဲ့တရုတ်နိုင်ငံသားရေးဝန်ကြီးတို့အစည်းအဝေးပြီးမှာတော့မြန်မာနိုင်ငံနဲ့တရုတ်နိုင်ငံတို့ပူးပေါင်းဆောင်ရွက်နေတဲ့သဘောတူညီချက်တွေဖြစ်တဲ့ဆင်းရဲနှုံးပါမှုလျှော့ချရေးပူးပေါင်းဆောင်ရွက်ရေးစီမံကိန်းအကောင်အထည်ဖော်ရေးဆိုင်ရာသဘောတူညီချက်တွေကိုသက်ဆိုင်ရာဝန်ကြီးဌာနတွေကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့တရုတ်နိုင်ငံသားရေးဝန်ကြီးမစ္စတာဝမ်ဂျီတို့ရဲ့ရှေ့မှာဖလှယ်ခဲ့ကြတယ်လို့သတင်းထုတ်ပြန်ပါတယ်။ဒီအခမ်းအနားတွေအပြီးမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တရုတ်နိုင်ငံသားရေးဝန်ကြီးတို့သတင်းစာရှင်းလင်းပွဲကိုပူးတွဲကျင်းပခဲ့ကြပါတယ်ရှင်။
မဆုမမင်းမြန်တင်ပြခဲ့တာဖြစ်ပါတယ်အခုတော့မိထီလာဘက်မှာလှူသည့်အလောင်းတွေ့ရှိတဲ့ကိစ္စတင်ပြပေးပါမယ်မန္တလေးတိုင်းဒေသကြီးမိထီလာမြို့နယ်အတွင်းကကားဝက်ရွှေရုံတစ်ခုမှာလာရောက်အနှံထားတဲ့ကားရစီးထဲမှာလူသေအလောင်းနှလောင်းတွေ့ရှိခဲ့ပါတယ်ဆိုပါကဟာနေကြားဆောင်တပ်ဖွဲ့တစိ့ကတ်ထားတဲ့ကားဖြစ်ပေမဲ့ကရင်ပြည်နယ်နေကြားဆောင်တပ်ကတော့ကားရောတည်ဆုံသူတွေပါသူတို့နဲ့မပတ်သက်ကြောင်းပြောပါတယ်ဒီအကြောင်းပြေစုံကိုထိုင်းခြေဆိုင် VA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်မိထီလာမြို့နယ်ရတနာမန်အောင်နယ်မြေဇေယုံဂိတ်အနီးမှာနိုဝင်ဘာလ18ရက်နေ့ကယင်တိုက်မှုဖြစ်ခဲ့ပြီးကားကတော့နီဆန်အမျိုးအစားကားဖြူအောင်ဖြစ်ပါတယ်ဒီကားဟာကရင်ပြည်နယ်နယ်ခြားဆောင်တစ်စိတ်ပါတယ်ဆိုပြီးပြောဆိုပါတယ်ဒီကားကိုကားဝက်ရှော့အထားစင်မှာပဲအပုတ်နဲ့များထွက်လာတာကြောင့်ရဲစခန်းကိုအကြောင်းကြားရကနေကားနောက်ခံအတွင်းမှာထိုးသွင်းဒဏ်ရာတွေနဲ့တပ်ဖြတ်ခံရတယ်လို့ယူဆရတဲ့အမျိုးသမီးတဦးနဲ့အမျိုးသားတဦးတို့ရဲ့အလောင်းတွေကိုတွေ့ရှိရတဲ့အတွက်မိထီလာရဲစခန်းကတော့စစ်ဆေးမှုတွေစတင်လုပ်ဆောင်နေပြီဖြစ်ပါတယ်မိထီလာမြို့နယ်ရဲတပ်ဖွဲ့မှူးရုံးကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့ဒီအခြေအနေတွေကိုတာဝန်ရှိတဲ့သူကသာဖြေကြားနိုင်မယ်လို့ဆိုပါတယ်
။တာဝန်ရှိတဲ့လူလာမေးမှရမှာကျွန်တော်တို့ကလည်းသတင်းတွေကပြောလို့မရဘူးမှာ။
တေဆုံသူတွေဟာကရင်ပြည်နယ်နေကြားဆောင်တပ်ကဖြစ်တယ်ဆိုပြီးသတင်းတွေထွက်ပေါ်နေပေမဲ့ကရင်ပြည်နယ်နေကြားဆောင်တပ်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးသိန်းဆောင်မင်းကတော့တေဆုံသူတွေဟာနေကြားဆောင်တပ်ကမဟုတ်တဲ့အကြောင်းသူတို့နဲ့မသက်ဆိုင်ကြအောင်ခုလိုပြောပါတယ
်။မဟုတ်ပါဘူးမဟုတ်ပါဘူးမဟုတ်ပါဘူး။
ဟုတ်
တယ်ရမဟုတ်ဘူးသူတို့ရမနေမဟုတ်ဘူးရက်သားပဲတော်စီရမဟုတ်ဘူးအေးနာမည်ကအဲ့လိုရှားတာပဲလေဘာမှမသိဘူးသူတို့နာမည်ညောက်လို့ပြောတာကျွန်တော်စီရမဟုတ်ဘူးပြည်ရမဟုတ်ဘူ
းကားကနေကြဆောင်တစိတ်တွေတက်ထားတာကိုတွေ့ရတယ်ဆိုပြီးစစ်သေးသူတွေကပြောဆိုပေမဲ့တေဆုံးသူတွေကောကားမောင်းသူတွေကောနေကြဆောင်တစိတ်တွေအယောင်ဆောင်တက်သွားတာဖြစ်နိုင်တယ်လို့လည်းကရင်ပြည်နယ်နေကြဆောင်တက်ကပြောဆိုခဲ့ပါတယ
်နေကြဆောင်တစိတ်ကမဟုတ်ဘူးသူတို့ရဟိုသူတို့လူတွေကတက်နေတယ်လို့တက်သွားတာပဲအဲ့လိုပဲယောင်ဆောင်နေပေါ့ယောင်အယောင်နေပေါ့
မန္တလေးမိထီလာလမ်းမိုင်းတိုင်33ခွန်နီလမ်းမနဘေးအုတ်ခုံကိုကျဲတစိ့ပါအဖြူအောင်ရင်တစည်းကတိုက်ထားပြီးရက်ထားတဲ့အတွက်တရင်ရမိထီလာမြို့မရဲစခန်းကတာဝန်ရှိသူတွေကတက်တည်နေတဲ့တွားရစစ်ဆေးကြရမှာရင်မောင်းကိုမတွေ့ကြရဘူးလို့ဆိုပါတယ်။နောက်ထပ်စစ်ဆေးရမှာအမှတ်1တက်နေကရင်ပြည်နယ်နေကြဆောင်တက်များတပ်ပရင်လို့ရေးသားထားတဲ့တက်တည်ကန်လက်မှတ်တစ်ခုအမှတ်1တက်နေတစိ့တစ်ခုတွေ့ရပြီးကားတော့မတွေ့တာကြောင့်နီးစက်ရကားဝက်ရှော့ကိုပို့ကြရကြောင်းနောက်တည့်ရဖြစ်တဲ့နိုဝင်ဘာလ18ရက်နေ့မှာတော့ကားဝက်ရှော့ကနေဆက်သွယ်လာရမှာကားထဲကနေအပုတ်နဲ့နေထွက်လာတဲ့အတွက်ရဲစခန်းကိုအကြောင်းကြားလာပြီးအာနာပိုင်တွေကကားကိုဖွင့်ပြီးရှာဖွေစစ်ဆေးရမှာတော့ကားနောက်ခန်းထဲမှာခန္ဓာကိုယ်အနှံ့နဲ့လေပင်တွေမှာပြက်ရှာဒဏ်ရာထိုးသွင်းဒဏ်ရာတွေနဲ့တည်ဆုံနေတဲ့အမျိုးသမီးတဦးနဲ့အမျိုးသားတဦးတို့ရဲ့အလောင်းကိုတွေ့ကြရတယ်ဆိုပြီးပြောဆိုပါတယ်ဒီကိစ္စနဲ့ပတ်သက်လို့မိထီလာမြို့နယ်မြို့မရဲစခန်းကဘသူဘဲဝါရီဖြစ်တယ်ဆိုတာကတော့စုံစမ်းစစ်ဆေးနေစေဖြစ်တယ်လို့ပ41မြင်းဆောင်2019ပုံမှန်302နဲ့အမှုဖွင့်စစ်ဆေးဆောင်ရွက်နေတယ်လို့လည်းသိရပါတယ်ရှင်
မအေးမသတင်းပေးပို့ခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ကျမရေးဆိုင်ရာသတင်းလွှာတဘုတ်ကိုတင်ပြပေးပါမယ်ရှင်လာမယ့်2018ခုနှစ်ဟာအသက်သေဆုံးသည့်အထိပြင်းထန်တဲ့တုတ်ကွေးရောဂါဆိုးကြီးဖြစ်ပွားခဲ့တဲ့နှစ်တရာပြည့်ဖြစ်ပါတယ်ပထမကဘာဆေးကြောင့်သေဆုံးသူတွေထက်1918ခုနှစ်မှာပြန့်ပွားခဲ့တဲ့တုတ်ကွေးကြောင့်သေဆုံးသူပိုများပြားခဲ့တာပါစီပညာတိုးတက်မှုတွေကြောင့်ယောဂဗေယအတော်များများကိုထိန်းချုပ်ကုသနိုင်ခဲ့ပေမဲ့တုတ်ကွေးယောဂကတော့ကုသလို့မပြောက်ကင်းနိုင်ပဲကျန်နေသေးတဲ့ယောဂတစ်မျိုးဖြစ်ပါတယ်။ VOA ရဲ့စီပညာဆိုင်ရာသတင်းတော်ကယ်ရိုပီယဆန်ပေးပို့တဲ့သတင်းကိုနန်းလောင်ကတင်ပြထားပါတယ်ရှင်
။လာမယ့်နှစ်မှာဘလို့တုတ်ကွေးယောဂပိုအမျိုးအစားတည်တည်ထွက်လာမလဲဆိုတာအကောင်းဆုံးခန့်မှန်းပြီးတုတ်ကွေးယောဂကာကွယ်စီရီကိုသိပ္ပံပညာရှင်တွေကနှစ်စဉ်နှစ်တိုင်းထုတ်လုပ်ကြပါတယ်။တခါတလေမှာခမန်းချက်တွေမှန်ကန်ပေမဲ့တခါတလေတော့လည်းမာရင်တက်ပါတယ်အမျိုးရာကျန်းမာရေးဌာနကဒေါက်တာအန်တိုနီဖော်စီကအခုလိုပြောပါတယ
် Even on a good year the overall efficacy of an influenza vaccine is about 60%So even though
ကာကွယ်ဆေးကောင်းကောင်းထိရောက်မှုရှိတဲ့နှစ်တွေမှာတော့ဆေးထိရောက်မှု 60% ရာခိုင်နှုန်းရှိပါတယ်ဒါကြောင့်ကာကွယ်ဆေးလုံးဝမထိုးကြဘူးဆိုရင်တော့မှပိုကောင်းမွန်ထိရောက်တဲ့တုတ်ကွေးကာကွယ်ဆေးတွေရနိုင်နိုင်တာကပိုကောင်းပါတယ်ဒါကတန်တရားရှိစရာမလိုပါဘူးပိုကောင်းတဲ့ကာကွယ်ဆေးတွေကျွန်တော်တို့အမြဲလိုအပ်ပါတယ
်လွန်ခဲ့တဲ့နှစ်အတော်များများကတုတ်ကွေးကာကွယ်ဆေးရဲ့ထိရောက်မှုက10ရာခိုင်နှုန်းသာရှိပါတယ်ဝက်သက်နဲ့အသေးရောင်အတဝါလိုတခြားရောဂါကာကွယ်ဆေးတွေကလုံးဝပြတ်ကွင်းလို့နေပါထိရောက်မှုရှိပါတယ်ဒါအပြင်ပိုလီယိုလို့ခေါ်တဲ့အရိုးပျော့ကာကွယ်ဆေးကလည်း90ရာခိုင်နှုန်းထိထိရောက်မှုရှိခဲ့တာပါဒါပေမဲ့လည်းတုတ်ကွေးရောဂါကာကွယ်ဆေးထုတ်လုပ်သူတွေအတွက်စိတ်ကျဉ်းနှံ့စရာတော့မဖြစ်ကြသေးပါဘူးGSA ကာကွယ်ဆေးထုတ်လုပ်ရေးကုမ္ပဏီကဒေါက်တာဒေးဗစ်ဗာဂွန်ကအခုလိုပြောပါတယ
် The disease we're trying to prevent is very prevalent up to 20% of us
ကျွန်တော်တို့ကာကွယ်ဖို့ကြိုးစားနေတဲ့ယောဂဗယားတွေကနေရာစုံမှာအတော်ပြန့်နှံ့နေတာပါတစ်နှစ်အတွင်းကျွန်တော်တို့တဲက20ရာခိုင်နှုန်းလောက်တုတ်ကွေးယောဂပိုကူးဆက်ခံရပါလိမ့်မယ
်1918ခုနှစ်ကကမ္ဘာတဝန်းလူအောင်တန်90ကျော်တည်ဆုံးခဲ့ရတဲ့တုတ်ကွေးကာယောဂဆူကြီးပြန့်ဖြစ်လာမယ့်အရေးဆရာဝန်တွေကစိုးရိမ်နေပါတယ်လွန်ခဲ့တဲ့နှစ်တရာအတွင်းဆေးပညာတွေတိုးတက်လာတဲ့ဆိုပေမဲ့တကူကူဖြစ်လာနိုင်တဲ့အနေအထားရှိနေပါသလားဒေါက်တာအန်တိုနီကပဲအခုလိုပြောပါရယ
် Certainly we've had a flu pandemic in 2009 the H1N1 swine flu that was not a serious epidemic
in the sense of ဝက်တုတ်ကွေးရောဂါပြန့်ပွားခဲ့ပါတယ်လူများကြီးသေဆုံးစေလောက်အောင်ဆိုးရွားပြင်းထန်တာမျိုးတော့မဟုတ်ပါဘူးကမ္ဘာအနှံ့ယောဂပိုးပြန့်သွားခဲ့တာတော့သိကြပါရယ်ဘာဖြစ်လို့လဲဆိုတော့ H1N1 ကယောဂပိုးအမျိုးအစားသစ်ဖြစ်တယ်လို့ကမ္ဘာတဝန်းကြေကြေပြင်းပြင်းကူးစက်သွားလို့ပ
ါတုတ်ကွေးယောဂပိုးထဲမှာတစ်နှစ်ထက်တစ်နှစ်ပုံစံပြောင်းမသွားတဲ့အပိုင်းလည်းရှိပါတယ်ဒါကြောင့်ဒီလိုပုံစံပြောင်းမသွားတဲ့အပိုင်းကိုဦးတည်ပြီးတော့ကာကွယ်ဆေးထုတ်လုပ်နိုင်ဖို့သုတေသနပြုတွေကအရေးတကြီးကြိုးပမ်းနေပါတယ်ဒေါက်တာဒေးဗစ်ကအခုလိုဆိုပါတယ
် Most influenza deaths occur in developing countries
တုတ်ကွေးယောဂကြောင့်သေဆုံးမှုတွေကဖွံ့ဖြိုးဆဲနိုင်ငံတွေမှာအဖြစ်များပါတယ်နောက်ပြီးအဲ့ဒီနိုင်ငံတွေမှာကာကွယ်ဆေးနည်းနည်းပဲထိုးကြတယ်လေ
တုတ်ကွေးယောဂအမျိုးအစားဘလို့ပဲပြောင်းသွားပါစေထိရောက်မှုရှိတဲ့တုတ်ကွေးယောဂကာကွယ်ဆေးအမျိုးအစားတစ်ခုကိုထုတ်လုပ်နိုင်မယ်ဆိုရင်လူတွေကလည်းတုတ်ကွေးကာကွယ်ဆေးထိုးကြမယ်ဆိုရင်လူအသက်တွေတိထက်မကပိုကဲတင်နိုင်မှာဖြစ်ပါတယ်ဒါဆိုရင်တုတ်ကွေးယောဂပိုပြန့်နှံ့မှုကိုကာကွယ်နိုင်ရုံမက1918ခုနှစ်တုန်းကလိုကာယောဂစူးကြည့်ဖြစ်မဲ့အရေးကလည်းရှင်းချနိုင်မှာဖြစ်ပါတယ်ရှင်
နန်းလောင်တင်ပြခဲ့တာပါအခုတော့ဆန္ဒပြပွဲတွေမှာအသုံးပြုတဲ့ပိုစတာတွေကိုဖန်တီးတဲ့အမှုပညာလက်ရာအကြောင်းတင်ပြပေးပါမယ်ရှင်အခြေတင်ဖြစ်စရာအမေရိကန်သမ္မတရွေးကောက်ပွဲတွေကျင်းပခဲ့တာတနှစ်ကျော်ကြာလာခဲ့ပေမဲ့လည်းရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့သမ္မတဒေါ်နယ်ထရမ့်ပေါ်ဆန့်ကျင်ကန့်ကွက်မှုတွေကလည်းအနံ့အပြားထွက်ပေါ်နေစေဖြစ်ပါတယ်သမ္မတထရမ့်ကိုဆန့်ကျင်လှုပ်ရှားမှုတွေနဲ့အတူကန့်ကွက်ဆန္ဒပြပွဲတွေမှာအသုံးပြုကြတဲ့ပိုစတာတွေနှဖူးစည်းစာတမ်းတွေကိုဖန်တီးရမှာလဲအမှုပညာလက်ရာတွေပုံမှန်ပြောင်မြောက်လာနေကြပါတယ်ဆန္ဒပြပွဲတွေကထူးထူးခြားခြားဖန်တီးမှုလက်ရာတွေအကြောင်း AP သတင်းဆောင်ပါကိုတော့ကိုအောင်လုံးကတင်ပြပေးထားပါတယ်ရှင်
ရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်အနိုင်ရလိုက်တာဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်တဲ့လုပ်ငန်းတွေအတွက်သတင်းကောင်းဖြစ်ခဲ့ပါတယ်။ရွေးကောက်ပွဲရလဒ်လူဝင်မှုကြီးကြပ်ရေးကိစ္စလိုသမ္မတရဲ့မူဝါဒတွေပေါ်စိတ်ပြည့်နေသူထောင်ထောင်ချီတဲ့လူတွေရဲ့ဆန္ဒပြပွဲတွေမှာလည်းအမှုပညာလက်ရာအစ်တွေထွက်ပေါ်လာခဲ့တာပါ။ရှီကာဂိုမြို့ကအထည်ဒီဇိုင်းပညာရှင်အရမ်ဟန်စီဖီယန်တက်ဆာဆိုရင်လည်းဆန္ဒပြပွဲအတွက်ကျွမ်းကျင်တဲ့ပညာနဲ့တပတ်တလန်းကပါဝင်ဖန်တီးသူတူဖြစ်လာပါတယ်
။ I just felt likeI had to do something and didn't know what to do.
တခုခုတော့လုံမဖြစ်နဲ့ဆိုတဲ့ခံစားချက်ဖြစ်မိပေမဲ့ဘာလို့ရမှန်းလဲမသိခဲ့ဘူးလေ။ဒါနဲ့ပဲအခုလိုနဖူးစည်းစာတမ်းတွေလုတ်ဖြစ်ခဲ့တာပေါ့
။သမ္မတရွေးကောက်ပွဲရလဒ်ကိုမကျေနပ်ရကဇန်နဝါရီလနဲ့ကျင်းပခဲ့တဲ့အမျိုးသမီးတို့ရဲ့ခြေတပွဲတွေအတွက်နဖူးစည်းစာတမ်း20ဖန်တီးပြီးအင်တာနက်လူမှုကွန်ရက်ပေါ်ကနေမိတ်ဆွေတွေကိုငှားရမ်းမှုကြော်ညာခဲ့တာပါ။ကလေးငယ်နှစ်ယောက်ရဲ့မိခင်တူဦးဖြစ်ဆန္ဒပြပွဲတွေမှာကိုယ်ရမပါနိုင်တာကြောင့်တစ်ဖက်တစ်လမ်းကပါနိုင်မဲ့နီးကိုရှာဖွေရကအောင်မြင်မှုရလာတဲ့အတွက်လူရင်းသူတွေလည်းအလူရဲ့ဖြစ်လာပါတယ် သူလိုပဲဆန္ဒပြပွဲတွေမှာကိုယ်တိုင်မပါနိုင်သူတွေအတွက်လည်းတပတ်တလန်းကနေပါဝင်နိုင်အောင်နောက်ပိုင်းမှာဖန်တီးပေးခဲ့တာပါ
Another important part of the project for me was to create space for people who cannot attend protests.
ဒီမှာအတွက်ဒီစီမံကိန်းမှာအရေးကြီးတာတစ်ခုကတော့ဆန္ဒပြပွဲတွေကိုမသွားနိုင်တဲ့သူတွေအတွက်နေရာဖန်တီးပေးဖို့လေ။သူတို့အနေနဲ့နဖူးစည်းစာတမ်းတွေကိုဖန်တီးနိုင်တာပေါ့။သူတို့လက်ရာတွေကိုဆန္ဒပြပွဲမှာတုံးတဲ့အခါမှာကိုယ်တိုင်မသွားနိုင်ပေမဲ့လို့လေကိုယ့်အတန်ကိုကြားနိုင်ကြတာပေါ့လေ။
နယူးယောက်မြို့ကိုချစ်တယ်ဆိုတဲ့စာသားကိုအသင်းအနေလုံးပုံနဲ့ပေါင်းဆက်ဖန်တီးခဲ့ရတာကနာမည်ကျော်ခဲ့သူ graphic design ပညာရှင် Meitan Glaser ကလည်းသမ္မတ Trump ဟာဆန္ဒပြအမှုပညာလက်ရာခေတ်တစ်ခေတ်ကိုအစပြုအောင်တွန်းအားပေးခဲ့သူလို့ဆိုပါတယ
် The spirit of Trumpism that has fundamentally affected the world and
Trump တော်မှမှုကကမ္ဘာကြီးအဖို့အခြေခံကြကြရိုက်ခတ်ခဲ့သလိုလူတိုင်းအတွက်အမြင်လွဲစရာတွေလည်းဖြစ်ခဲ့ပါတယ
် graphic design ပညာရှင် Glaser ဟာ Bosnia နိုင်ငံသားမကူအီလစ်နဲ့အတူအတိုက်ခံဒီဇိုင်းလက်ရာတွေအကြောင်းစောင်းသစ်တုပ်ကိုလည်းမကြသေးရင်ကပဲထုတ်ဝေခဲ့တာပါလွန်ခဲ့တဲ့၁၂နှစ်ကပထမဆုံးချိန်ထုတ်ဝေခဲ့ပြီးတဲ့နောက်ပိုင်းအာရန်နွေဦးလှုပ်ရှားမှုရုရှားသမ္မတဗလာဒီမီယာပူတင်အာဏာကိုဆက်လက်ထိန်းချုပ်ထားခဲ့တာတွေအပြင်အမေရိကန်သမ္မတထရမ့်အာဏာရလာတာအဆုံးအပြောင်းအလဲတွေတော်တော်များများကိုလည်းကြုံခဲ့ရတာပါ
Well, what essentially is a moment in history
ရာဇဝင်သမိုင်းမှာဒီစာအုပ်ဟာလည်းအခိုက်အတန့်လေးတစ်ခုပါကမ္ဘာပေါ်ကလူအများစုလက်တလောသူတို့ဘဝတွေမှာတွေ့ကြုံခံစားနေကြတဲ့မရေရာမသေးကြမှုတွေအခက်ခဲတွေကိုရောင်းပြန်ထင်ဟပ်ထားတယ်လို့ဆိုရမှာပ
ါထဲဒီဇိုင်းပညာရှင်စီဖူယန်တက်စ်ကတော့သူ့ရဲ့လက်ရာတွေကိုသမ္မတထရမ့်အုပ်ချုပ်နေတဲ့ကာလတခြားဆန္ဒပြပွဲတွေမှာအသုံးပြုနိုင်မှုမျှော်လင့်နေပါတယ
် Protest art has a role in society in order to create this space where people can come and express themselves
ဆန္ဒပြပွဲကအမှုပညာလက်ရာတွေဟာကိုယ်ခံစားချက်ကိုဖော်ပြနိုင်တဲ့နေရာတစ်ခုဖန်တီးပေးနိုင်တဲ့အတွက်လူအတိုင်းဝိုင်းမှာအရေးပါတယ်လို့ပြောရမှာပေါ့
ဆန္ဒပြပွဲအတွက်အမှုပညာလက်ရာတွေကိုဖန်တီးနေတဲ့ Cifuentes ကတော့စုဆောင်းထားတဲ့လက်ရာတွေကိုရှီကာဂိုမြို့မှာပြပွဲတစ်ခုအဖြစ်ခင်းချင်းပြသခဲ့တယ်လို့ Boston နဲ့ Philadelphia တို့လိုမြို့ကြီးတွေမှာလည်းနောက်ထပ်ပြသဖို့စီစဉ်ထားပါတယ်ခင်ဗျာ
ကွန်လုံးတင်ပြခဲ့တာပါရှင် VOE မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။နောက်တစ်နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမှတ်သိမိထိုက်ပြောပြပေးပါမယ်ရှင်။
ဇင်မာဝေကောင်းဆောင်ရောဘတ်မူဂါဘီရဲ့မိခင်ပါတီဇနူး PF ကဒီကနေ့တနင်္ဂနွေနေ့မှာတွေ့ဆုံဆွေးနွေးနေကြပြီးနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့သမ္မတမူဂါဘီကိုဖယ်ရှားပြစ်မယ်လို့အများကခန့်မှန်းနေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းသမ္မတမူဂါဘီယာရုကထုတ်ပြလိုက်တဲ့ဒုသမ္မတအီမတ်ဆန်ကိုပါတီစည်းဝေးပွဲမှာယာရုပြန်လဲအနှင်းမယ်လို့ခန့်မှန်းထားကြတယ်လို့သမ္မတမူဂါဘီရဲ့ဇနီးတဲ့ Grace မူဂါဘီကိုတော့ဇနူးပီအက်ပါတီရဲ့အမျိုးသမီးအဖွဲ့ခေါင်းဆောင်ဖြစ်ကနေဖယ်ရှားပြီးပါတီကနေပါထုတ်ပြနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။သမ္မတကိုဆွဆွဲပြစ်တင်ဖို့လည်းဖြစ်နိုင်ခြေရှိတယ်လို့အတိုက်ခံဘက်ကလွှတ်တော်စော်အီးမှုက EP သတင်းအေဂျင်စီကိုပြောဆိုထားပါတယ်။ရိုဟင်ဂျာရေးဖြည့်ရှင်းတဲ့နေရာမှာတရုတ်ဘက်ကပါဝင်ဆောက်ရွက်လိုတယ်လို့ပြောဆိုထားတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ရှိဟာဒီကနေ့မှာတော့မြန်မာခေါင်းဆောင်တွေနဲ့တရားတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အပြီးမြန်မာနိုင်ငံကိုလာရောက်တဲ့တရုတ်နိုင်ငံခြားရေးဝန်ကြီးကသမ္မတဦးထင်ကျော်နဲ့တီးတန့်တွေ့ဆုံခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအမှန်တကယ်လိုအပ်ချက်နဲ့အညီတရုတ်ဘက်ကအရေးပေါ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေထောက်ပံ့မှုနဲ့ပါဝင်ဆောက်ရွက်မယ်လို့လည်းမနေ့စနေနေ့ကပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကနောက်ထပ်ဒုက္ခသည်တွေအုံနဲ့ကျင်းနဲ့ထပ်ပြီးမထွက်အောင်မြန်မာဘက်မှာတိုက်ခိုက်မှုတွေရပ်အောင်လုပ်ဖို့ဘင်္ဂလားဒေ့ရှ်နဲ့ညှိနှိုင်းအဖြေရှာဖို့လည်းမြန်မာကိုပြောဆိုထားပြီးဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းမှာပြောဆိုသွားပါတယ်ရှင်။ဥရောပသမ္မတနိုင်ငံခြားရေးရာမူဝါဒအကြီးအကဲဖရက်ဒီကာမိုဟာဂီနီနဲ့ဥရောပနိုင်ငံခြားရေးဝန်ကြီးတွေဒီကနေ့တနင်္ဂနွေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်ခန်းတွေကိုတွားရောက်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာကျင်းပတဲ့အာရှဥရောပဆွေးနွေးပွဲတက်ရောက်ဖို့နေပြည်တော်ကိုမသွားခင်ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဝင်ရောက်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကုတုပလောင်ဒုက္ခသည်စခန်းတွေကိုဝင်ရောက်ပြီးရိုဟင်ဂျာအမျိုးသမီးတွေနဲ့လည်းတွေ့ဆုံခဲ့ကြပါတယ်ရှင်။
တရင်အချင်းချက်ကိုမတ်တင်ထိုက်တင်ညာပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမှစုံမှုဖြစ်ပြီးစစ်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Elsentos ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ညနေ6နာရီခွဲနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြကြပါစေ VOA မြန်မာပိုင်းအစီအစဉ်ကိုဖန်ယူနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.